ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကမြန်မာနိုင်ငံသားအားလုံးပြန်ခေါ်ရေးမြန်မာအစိုးရအနေနဲ့အတိတ်ပဲရှိပြီးလေးနဲ့လေးလေးနက်နက်ဆောင်ရွက်လာစေဖို့ကုလသမဂ္ဂဘက်ကတွန်းအားပေးပါဆိုဘင်္ဂလားဒေ့ရှ်နိုင်ငံသားဦးဝင်ကြီးမာမုတ်အလီကပြောဆိုလိုက်ပါတယ်ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့မနေ့စနေနေ့ကတွေ့ဆုံဆွေးနွေးတာမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဦးဝင်ကြီးကအခုလိုတိုက်တွန်းပြောဆိုတာဖြစ်ပါတယ်ပြီးခဲ့တဲ့2005ခုနှစ်အထိရခိုင်ပြည်နယ်တွင်းကမွတ်စလင်23,6569ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံထံပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဦးဝင်ကြီးကကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကိုပြောဆိုခဲ့ပါတယ်နှစ်နိုင်ငံကြားဒုက္ခသည်1820တို့ကိုနိုင်ငံသားစီစဉ်ရေးလုပ်ငန်းတွေပြီးဆုံးထားပြီဖြစ်ပေမဲ့2005ခုနှစ်ကစလို့မြန်မာအစိုးရဘက်ကဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုရပ်ဆိုင်းထားတဲ့အပေါ်မှာတော့စိုးရိမ်ပူပန်မိတယ်ဆိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကကုလမဟာမင်းကြီးဖိလစ်ပိုဂရန်ဒီကိုအသိပေးခဲ့တဲ့အကြောင်းလဲနိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဒုက္ခသည်တွေပြန်လည်ခေါ်ယူရေးအရင်မြန်မာအစိုးရအဆက်ဆက်ဆောင်ရွက်လာပေမဲ့လူသိရှင်ကြားထုတ်ဖော်ပြောဆိုမှုကတော့မရှိလာပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံခေါ်ပစားမှာမြန်မာဘက်ကဝင်ရောက်လာသူတွေများပြားလာတာကြောင့်ဒေသတွင်းလူမှုစီးပွားရေးနိုင်ငံရေးဒေသတွင်းဖွားတည်စီရင်ကျန်းမာရေးဆိုင်ရာစစ်တမ်းတွေကောက်ယူနိုင်မှုနောက်သဘာဝပတ်ဝန်းကျင်အရေးလူသားချင်းစာနာမှုဆိုင်ရာနဲ့လုံခြုံရေးအခြေအနေတွေပေါ်မှာဆက်ရုံမှုတွေဖြစ်စေတယ်ဆိုလဲဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောဆိုခဲ့တာပါကျမ်းမဝင်မြန်မာနိုင်ငံသားတွေနဲ့ဒုက္ခသည်တွေကိုဒင်းလာရစ်အစိုးရဘက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပံ့ပိုးဆောင်ရွက်ပေးနေတာတွေကိုလည်းကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအကြီးအကဲကိုနိုင်ငံသားဝန်ကြီးကရှင်းပြခဲ့ပါတယ်။ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့မြန်မာနိုင်ငံခီးစဉ်အပြီးမှာဒင်းလာရစ်နိုင်ငံကိုရောက်ရှိကြတာဖြစ်ပြီးမနေ့ကတနင်္လာနေ့မှာတော့ကော့ဘဇားကမြန်မာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှာဖြစ်တယ်လို့လည်းနိုင်ငံသားဌာနကြီးညာချက်မှာဖော်ပြထားပါတယ်ရှင်။